တရုတ်နိုင်ငံကနေစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ခီးသွွားလာမှုတွေကိုနိုင်ငံအတော်များများကကန့်သတ်လိုက်တဲ့အတွက်မြမခီးသွွားတွေနဲ့လုပ်ငန်းရှင်တွေအခက်ကြုံနေရပါတယ်။လေရင်ခီးစင်တွေဖျက်သိမ်းရတာ၊ဆိုင်းငံ့ရတာတွေကြောင့်အမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမခီးသွွားလုပ်ငန်းရှင်တွေဝင်ငွေထိခိုက်လာသလိုစီစဉ်ထားတဲ့အတိုင်းခီးမထွက်နိုင်တဲ့မြမခီးသွွားတွေလည်းရှိနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်နေတာကြောင့်တရုတ်နိုင်ငံကိုဦးတည်ပြန်သန်းမဲ့လေကြောင်းလိုင်းတွေတရုတ်နိုင်ငံတွေကတချို့မြို့ကြီးတွေမှာခရီးတထောက်နားပြီးမြန်မာနိုင်ငံကိုခီးဆက်မဲ့လေကြောင်းလိုင်းတွေဟာလည်းစီးမဲ့သူမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်လဲမတ်လကုန်အထိခီးစင်တွေဖျက်သိမ်းထားတယ်လို့အမေရိကန်အရှေ့ကျန်းဗာဂျီးနီးယားပြည်နယ်က FKWall နိုင်ငံတကာလေယာဉ်လက်မှတ်ရောင်းကုမ္ပဏီအာရှတာဝန်ခံဒေါ်မေမေတန်းကရှင်းပြပါတယ
်။ China Airlines တွေပေါ့ China Airlines ကAir China, Southern China, Eastern China ပေါ့နော်။သူက Mainland China နဲ့ပတ်သက်တယ်။ဆိုတော့အဲ့ဒီကတော့လုံးဝယူရောင်းအကျသွားတယ်။ဆိုတော့နောက်ပိုင်းမှလိုက်လာပြီးတော့ Hong Kong မှာဖြစ်တဲ့ကြောင့်တော့ Cathay Pacific ကိုလည်း affect ဖြစ်သွားပါတယ်ရှင်။ Jimarus ရောဟို Cathay Pacific Airline ကအများအားဖြင့် email တွေပို့တယ်။ဟိုသူတို့မတော်နိုင်ဘူးဆိုတာတွေကို February 9ကနေစပြီးတော့ March ကုန်နောက်တဲ့အထိကိုအဓိကနေရာတွေကတော့ mainland china တွေကိုအကုန်လုံးခရီးစဉ်တွေဖျက်ပစ်ပါတယ်ရှင
်။အဓိကအားဖြင့်တရုတ်လေကြောင်းလိုင်းတွေကိုသုံးပြီးအမေရိကန်ပြည်ထောင်စု Boston, New York, Washington DC လေဆိပ်တွေကနေတရုတ်နိုင်ငံ Beijing နဲ့ Hong Kong လေဆိပ်တွေမှာခရီးတထောက်နားပြီးရန်ကုန်နိုင်ငံတကာလေဆိပ်ကိုသွားကြမဲ့ခရီးစဉ်အလုံးလောလောဆယ်ဖျက်သိမ်းထားတာပါ။အခုလိုခရီးစဉ်ဖျက်သိမ်းပေမဲ့လေယာဉ်လက်မှတ်ကြိုတင်ဝယ်ထားသူတွေကိုတော့လက်မှတ်ရဲ့မူလတန်ဖိုးအတိုင်းပြန်အမ်းပေးနေတယ်လို့ဆိုပါတယ်။ဝါရှင်တန်ဒီစီမှာသာမကမြန်မာအများစုရှိရာနယူးယောက်မြို့မှာလဲတရုတ်လေကြောင်းလိုင်းနဲ့ပတ်သက်တဲ့မြန်မာအပါအဝင်အာရှခီးစင်တွေအားလုံးဒီပါအယောင်းကြကုန်ပြီးစီးပွားရေးအရာထိခိုက်နေတယ်လို့နယူးယောက်က L2 Travel လေယာဉ်လက်မှတ်အယောင်းဌာနပိုင်ရှင်ကိုလာရီကပြောပါတယ
်အခုအာရှဖက်သွားတဲ့လူတွေမရှိတော့ဘူးအကုန်လုံးကြတာပဲအခု 70% လောက်ကြသွားတယ်အဲ့ဒီဗိုင်းရပ်စ်ကြောင့်ပေါ့လူတွေကကြောက်ပြီးတော့မသွားရကြဘူးလို့သူတို့စီစဉ်လုပ်ထားတယ်အကုန်လုံးကန်ဆယ်ကြတယ်အခုလေမြန်လက်မလူလာမွေတော့လေ China Airlines တို့ Cathay Pacific ကိုကြာပါစီးပွားရေ
းအခုလိုခီးစဉ်ဖျက်သိမ်းမှုတွေကြောင့်လာမဲ့ AB လာတဲ့တရုတ်လေကြောင်းလိုင်းစီးပြီးမိသားစုနဲ့မြန်မာပြည်ပြန်ဖို့စီစဉ်ထားတဲ့ခီးစဉ်ဟာလည်းမရေမရာဖြစ်သွားရပြီလို့ Virginia မှာနေထိုင်တဲ့ကိုငင်ကပြောပါတယ
်ကျွန်တော်သမီးနှစ်ယောက်နဲ့ဟို Spring Break မှာမြန်မာပြည်ကိုသွားဖို့အကုန်လုံးစီစဉ်ထားတာပြီးခဲ့တဲ့နှစ်တည်းကကျွန်တော် April 9ရက်နေ့မှာအဲသူတို့ကျောင်းရလဲပိတ်တယ်ဆိုတော့လေမမယူတော့ရသူပို့ဖိုင်နဲ့တွေ့ဖို့ကိစ္စအတွက်ကျွန်တော်စီစဉ်လာတာကိုရိုနာဗိုင်းရပ်စ်ကြောင့်ဒီလေယာဉ်ခီးစဉ်တွေရွှေ့ဆိုင်နေဆိုပြီးတော့မမဘီယို Air China ကိုသွားလို့မရတော့ဘူးဆိုပြီးတော့လဲကြားတာပါနော်အဲ့အတွက်ကိုကျွန်တော်စီစဉ်နေတာအကုန်လုံးပြတ်ကုန်ပြီးတော့ဟိုကလေးတွေလည်းဒုက္ခရောက်တာပေါ့
မတ်လကုန်အထိတရုတ်လေကြောင်းလိုင်းတွေပြီးဆွဲမှုယာယီရထားပေမဲ့ AB လာထဲမှာပြန်ဆနိုင်မလားဆိုတာကတော့မသေးသေးပါဘူးဒါပေမဲ့လည်းအီဘီလာခီးစင်တွေအတွက်အာရှခီးစင်လက်မှတ်တွေရောင်းနေရတယ်လို့ဒေါ်မီမီတန်းကပြောပါတယ
်။အခုဧပြီမှာတော့ဟိုပေါ့ရောင်းနေရတဲ့ရောင်းအားတွေလည်းရှိတယ်ဆိုတော့ဒီလိုင်းကိုမတုံးရင်လည်းတခြား airline တွေအကုန်လုံးတုံးပေးနေလို့ရတယ်လေ။ဆိုတော့ကိုရီးယားတို့ Middle East airline တွေကလည်းအများကြီးရှိတယ်ဆိုတော့ကလေးတွေကြောင်းပိတ်ရဲ June, July, August တွေမှာလည်းပဲ prepare လုပ်နေကြပါပြီတွားဖို့လို့ပြန်တော့ရောင်းရမှာပါ။ရောင်းအားတွေပြန်တက်လာဖို့တော့အချိန်ရှိပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အမေရိကန်ရဲ့ခီးသွွားလုပ်ငန်းမှာ၄နှစ်အတွင်းဒေါ်လာ10ဘီလီယံလောက်ထိခိုက်နိုင်ပြီးတဝက်လောက်ဟာဒီ2020ထဲမှာဖြစ်မယ်လို့စီးပွားရေးကျွမ်းကျင်သူတချို့ကခန့်မှန်းနေပါတယ်။ထိခိုက်မှုတွေကနေသက်တာရရအောင်အမေရိကန်လေကြောင်းလိုင်းတွေကကြိုးပမ်းနေပေမဲ့လည်းခီးသွွားလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတော့အထိနာနိုင်တယ်လို့လည်းသတိပေးနေကြတာပါ။နာမည်ကျော် Hilton Hotel လုပ်ငန်းအမှုဆောင်အရာရှိချုပ် Chris Nesseter ကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုဟာအနည်းဆုံး6လကနေတစ်နှစ်လောက်အထိရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြောင်းမကြသေးခင်တုန်းကယင်းနှိမ့်ညွန့်နှံ့သူတွေကိုသတိပေးပြောဆိုထားပါတယ်ခင်ဗျာ။